တော်တို့ခြေလက်တို့အရာဒီမှာလုံးလေတို့တာရှိတဲ့တောထုတ်တဲ့ဒလိလေးကြောင်းကျွန်တော်ပြောပြချင်တာပါ။တကြံပြီးတော့နေဆန်းတဲ့နေ့မုံလွင်ညနေပိုင်းဒီမှာတန်ဃာတော်တွေကရက်ကွက်ထဲလှည့်ပြီးအနေကင်းပြည်ကြီးရွကြတယ်။ဒါကတော့မြို့တွေမှာလည်းတွေ့နေပါတယ်လေ။ကျွန်တော်တို့တောတွေမှာကြတော့ညနေနေဝင်လို့မိုးချုပ်ပြီးဆိုတာနဲ့အိမ်တိန်ကပထမဆုံးရိုက်လိုက်တဲ့ရိုက်ချက်နဲ့တူအိမ်တိုင်းအိမ်တိုင်းဒံအိုးဒံကွက်စကောတွေကိုရိုက်လိုက်ပုတ်လိုက်တာ။အုံးဒုံဒုံဒုံဒုံဘုံဘုံဘုံဆိုတဲ့အတန်တရားလုံးဟိမ့်ပြီးတော့ကြက်သိမ်းထကြအောင်ကောင်းတယ်။ဒါကဘာလို့ထားလဲဆိုတော့တော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုရောက်နေတဲ့မိဆာဇိုးတွေအစင်းသေးတွေကိုမောင်းထုတ်တဲ့ပွဲပေါ့ဗျာ။အစင်းသေးတွေမိဆာတွေတော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုဘာလို့ရောက်နေတာလဲဆိုတော့သူတို့အကောင်းရောက်တာမဟုတ်ဘူးဗျ။လူကောင်းတွေကိုဖြူစားမယ်။ခေါင်းမောင်းလုံးမယ်၊ဘိုင်းတောင်လုံးမယ်။နံပါတ်၁အကြောက်တရားဖန်တီးတယ်ပေါ့။ဒီလိုကြောက်အောင်လန့်အောင်လုပ်လိုက်တဲ့အတွက်လူကောင်းတွေကသူတို့ပူဇော်ပတ်တာရတယ်။ဒီပူဇော်ပတ်တာတာကိုသူတို့ကခံယူပြီးတော့တော်တောင်းနေမှာပြန်ရင်းရွာတဲ့ရက်ထဲမှာနေတာပေါ့။ဒါကိုကျွန်တော်တို့ကနေ့လည်နေခင်းမှာတန်ဃာတော်တွေပင့်ဖိတ်ပြီးတော့ပေတရားရွတ်တယ်၊မြစ်တာနဲ့သူတို့နှင်ထုတ်တယ်။တခါညက်နေကြတော့သူတို့အတန်ဆိုးတွေပြုတ်ပြီးတော့တော်တောင်းတွေကိုပြန်သွားအောင်နှင်နဲ့ပွဲပေါ့ဗျာ။ဒါကိုတော်ထုတ်တယ်လို့ခေါ်တာပါ။ကျွန်တော်ဆိုလိုချင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဟာလည်းပဲနှစ်ပေါင်း90လောက်ဒီလိုမိဆာစိုးအစိမ့်တရားတွေဝင်ပူးတာကိုခံခဲ့ရတယ်ဗျ။ဒါပေမဲ့2015နိုဝင်ဘာလမှာကျွန်တော်လက်တန်းလေးတွေမှင်တို့ပြီးတော့အတန်ဒိတ်တောထုတ်နိုင်ခဲ့ကြတယ်။အတန်ဒိတ်ဆိုရင်မဲ့လို့တစ်ကဘာလုံးကြားအောင်ကျွန်တော်တို့အတန်ပြုတ်နိုင်ခဲ့တယ်။အဲ့ဒီအကျိုးဆက်ကအေဗီလာမှာကျွန်တော်တို့ပြည်သူလူလားတောင်းတတဲ့အစိုးရတရားကိုပေါ်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုအခြေအနေမှာရောကျွန်တော်နိုင်ငံရေးဟာအစိမ်းတရေကင်းတဲ့နိုင်ငံရေးဖြစ်ပြီလားဆိုတော့အားလုံးသိပါတယ်မကင်းသေးပါဘူး။အဲ့ဒီတော့ရှေ့ဆက်ပြီးတော့ကျွန်တော်တို့ပယောဂါတွေဖြစ်လာပြီဆိုရင်သတိရှိကြပါကျွန်တော်တို့ခေါင်းဆောင်မေတ္တာဆန်းစုကြည်ရဲ့ဥဆောင်မှုကိုယုံကြည်စွာခံယူပြီးတော့ညီညီညာညာနဲ့ဒုတိယအခြေတောထုတ်နိုင်မယ်ဆိုရင်ဖြင့်ကျွန်တော်နိုင်ငံရေးဟာနဆူနဆိုင်နေကင်းတဲ့နိုင်ငံရေးဖြစ်လာပါမယ်ကျွန်တော်တို့လိုချင်တောင်းတတဲ့ဒီမိုကရေစီနိုင်ငံတော်ကိုလည်းဖော်ဆောင်နိုင်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်